စကိုင်းတိုင်းဒေသကြီးကဏီနယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်ဖွဲ့တို့ကြားမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်။တိုက်ပွဲအတွင်းမှာဖမ်းဆီးခံလိုက်ရတဲ့သူတွေကိုလည်းအလောင်းမဲပြန်ရနေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်နေတဲ့အနီးအနားကျေးရွာတွေကဒေသခံအများအပြားလည်းထွက်ပြေးနေရပါတယ်။သူတို့အတွက်အရေးပေါ်အကူအညီတွေကလည်းလိုအပ်နေပါတယ်။ဒါအပြင်မကွေးတိုင်းမြိုင်မြို့ဗဟင်းကျေးရွာရဲစခန်းအနီးပစ်ခတ်မှုမှာတော့ PDF ခေါင်းဆောင်တဦးသေဆုံးခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုသားညွန့်ဦးပြောပြပေးပါရှင်
။စကိုင်းတိုင်းဒေသကြီးကဏီနယ်တွေကတောင်ပေါက်ကျေးရွာနီးမှာဇူလိုင်လ29ရက်နေ့ကတိုက်ပွဲဖြစ်ခဲ့ပြီးတော့ဒေသခံ PDF အချို့ပျောက်ဆုံးခဲ့ရမှာမနေ့ဩဂတ်လ၁ရက်နေ့မှာတော့ပျောက်ဆုံးနေသူရုပ်အလောင်းတွေကိုပြန်တွေ့ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဒေသခံတဦးကအခုလိုပြောပါတယ
်။တောင်ပေါင်းစုကကဏီရဲ့အနောက်ဖက်ကဏီရန်နီကင်းကိုသွားတဲ့လမ်းသူတို့ပျောက်ဆုံးသွားတဲ့ဥစားတွေလိုင်းနဲ့ဥစားအကုန်ပတ်ချလဲရှာတော့မှအခုလိုမျိုးတွေ့တယ်။အဲမနေ့ကမှသူတို့ပြန်တွေ့ကြတယ်။နေ့ကသူတို့အဲတည်တော်ကတည်တော်ခုနှစ်ယောက်ကဏီက၃ယောက်ခိုးရင်း၅ယောက်လို့ပြောတယ
်။ဒေသခံကာကွယ်ရေးအဖွဲ့တွေကိုစစ်ကောင်စီဘက်ကနေပြီးတော့လမ်းမှာကြားဖြတ်တိုက်ခိုက်ပြီးတော့ဒေသခံကာကွယ်ရေးအဖွဲ့တွေကပြန်ဆုတ်ခွာတဲ့အချိန်မှာဖမ်းဆီးခံလိုက်ရတယ်လို့တချို့ကဒဏ်ရာရရှိခဲ့ပြီးတော့ကြံခဲ့တာပါ။ကြံရှိတဲ့သူတွေကိုနောက်ရက်မှာတွားရှာရမှာအခုလိုအလောင်းတွေပဲပြန်တွေ့ခဲ့တာဖြစ်တယ်လို့ပြောပါရယ်။ဒီလိုမျိုးအစုလိုက်ပြုံလိုက်လူသေးအလောင်းတွေတွေ့ရတာဟာတတိယအကြိမ်ဖြစ်ပြီးတော့ပြီးခဲ့တဲ့ဇူလိုင်9ရက်နဲ့10ရက်နေ့မှာလဲကဏီနယ်တဲကရင်းကျေးရွာအနီးကတောထဲမှာစစ်ဘေးဒုက္ခသည်တွေကိုဖမ်းပြီးတော့အမျိုးသမီးတွေကိုပြန်လွှတ်ပြီးနောက်အမျိုးသား15ဦးကိုစစ်ကောင်စီဘက်ကတပ်ဖြတ်ခဲ့တယ်ဆိုပြီးတော့ပြန်လွှတ်လာသူတွေကပြောထားပါရယ်။ဒါပြင်ဇူလိုင်26ရက်နေ့ကဏီနယ်ကဇီးပင်ခွင်ကျေးရွာနီးမှာဒေသခံ PDF တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပြီးတဲ့နောက်တရားရရှိပြီးတော့ဖမ်းခံရသူတွေကိုဒေသခံတွေကတွားရောက်ပြန်ရှာဖွေရမှာကျင်းနေမြုပ်ထားတဲ့အလောင်း9လောင်းနောက်မမြုပ်နှံထားတဲ့ရုပ်လောင်း3လောင်းစုစုပေါင်း12လောင်းကိုတွေ့ရှိခဲ့ပါတယ်။ဒါလိုမျိုးလူသေအလောင်းတွေအစုလိုက်ပြုံလိုက်တွေ့ရှိခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တိတိပပသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ကရင်နယ်ထဲမှာရှိတဲ့ကျေးရွာသားတွေအတော်များများထွက်ပြေးတင်းရှောင်နေရတယ်လို့အကူအညီတွေလည်းလိုအပ်နေတယ်လို့ဒေသခံတူကခုလိုပြောပါတယ
်။တော်တဲ့တောင်းလဲတော့သာသာရရာမှာတည်းဟိုအချားရွာတွေရောဒီနီးစပ်ရွာတွေထွက်ပြေးရလို့ဆေးဝါးနေလို့တယ်၊ကြားအောက်နေလို့တယ်၊ဒီဆောင်ရှင်တော်ကဆိုင်တချို့ကဂျုံတိုင်းထွက်ရတဲ့လူတွေ၊တချို့ချိုးတဲတဲ့လူတွေသာဆိုပိုးပြီးဒုက္ခရောက်မှာ။ဟုတ်တယ်တချို့တွေဆိုတော့တောထဲမှာမိုးကတဲ့လေတွေနဲ့အပင်လျောက်အေးရတဲ့မိုးမလို့အဲ့လိုမျိုးတွေပေါ့အကြောင်းမျိုးတွေပေါ့
။ဒါကစကိုင်းတိုင်းကဏီနယ်တွေကအချင်းနေပါတဆက်ထဲမှာပဲမကွေးတိုင်းမြိုင်မြို့နယ်တဲကဗဟင်းကျေးရွာရဲစခန်းသားမှာဩဂတ်လ၁ရက်နေ့မနေ့ပိုင်းတုန်းကစစ်ကောင်စီတပ်ဖွဲ့တွေနဲ့ PDF တပ်ဖွဲ့ဝင်တချို့ပစ်ခတ်တာဖြစ်ပြီးတော့မြိုင် PDF ခေါင်းဆောင်ကိုဖိုးထီတေဆုံးခဲ့ပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့မြိုင်ဒေသခံတူကအခုလိုပြောပါတယ
်ဗဟင်းစခန်းရဲ့ရှေ့ကိုအခုတေသွားတဲ့ PDF ကအဲ့ခေါင်းဆောင်ကဗဟင်းစခန်းရှေ့ကနေဖြတ်ပြီးတော့အသွာဒီခေါင်းကဗဟင်းစခန်းကိုဗဟင်းစခန်းခေါင်းကြီးကသူ့တွေးလိုက်လို့ဆိုပြီးနောက်ကနေပြီးလိုက်တာသူ့လိုင်မန်းတည်လဲတည်ရောသူနဲ့ပါလာတဲ့ကလေးတွေကြည့်မှဆို့လို့ပြီးတော့သူကခံပြီးပြစ်တာသူလည်းကြားတယ်အဲ့ဟိုစခန်းကစခန်းမှုဖြစ်ဖို့များတယ်တဲ့အဲ့သူလည်းကြားတယ
်စခန်းမှုတည်ဆုံးသွားတာနဲ့ပတ်သက်လို့ viewer ကတိကျတိပြည့်ချက်တော့မရပါဘူးတိုက်ပွဲဖြစ်ပွားခဲ့တဲ့ဗဟင်းကျေးရွာရဲစခန်းကြီးမှာလုံခြုံရေးကိုပိုတင်းကျပ်ထားပြီးတော့ဗဟင်းကျေးရွာသားတွေလည်းကြောက်လန့်ပြီးတော့ထွက်ပြေးနေရတယ်လို့ဒေသခံတွေကဆိုပါတယ်တစက်သေးမှာပဲဇူလိုင်လ31ရက်နေ့ကပေါ့မြို့နယ်တောင်ပိုင်းဝင်းချံရွာအနီးမှာဒေသခံ PDF တွေနဲ့စစ်ကောင်စီနဲ့နှိစက်တဲ့ပြူစောတိတပ်ဖွဲ့ဝင်တွေကြားတိုက်ပွဲဖြစ်ခဲ့ပြီးတော့ဒေသခံ PDF တွေတိုက်ခိုက်မှုကြောင့်ပြူစောတိဖွဲ့ဝင်20ခန်းသေဆုံးခဲ့တယ်လို့ PDF ဘက်ကပြောပါတယ်။လက်ရှိအချိန်မှာတော့ရွာသားတွေတင်းရှောင်နေရပြီးတော့အကူအညီတွေလည်းလိုအပ်နေတယ်လို့တိုက်ပွဲတွေဆက်ဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်ခင်ဗျာ။